မြန်မာအစိုးရဟိုတယ်နဲ့ခီးသွွားလုပ်ငန်းဝန်ကြီးဌာနကစနေနေ့မှာထုတ်ပြန်တဲ့စင်စရာတွေအရခုနှစ်အောက်တိုဘာလအထိမြန်မာနိုင်ငံကိုကမ္ဘာလက်ခီးတဲ့မြစ်တပ်မှ84တန်းလာရောက်လည်ပတ်ခဲ့တယ်လို့ဆိုပါတယ်အခုနှစ်လာရောက်လည်ပတ်တဲ့ခီးတဲ့အရေးအတွက်ဟာမြစ်တပ်မှ81တန်းရှိခဲ့တဲ့မနစ်ကလာရောက်ခဲ့တဲ့အရေးအတွက်ထက်ဆိုင်ရင်အနည်းငယ်တိုးလာတာလည်းဖြစ်ပါတယ်မြန်မာနိုင်ငံကိုလာလေကြတဲ့အာရှတိုက်သားတွေထဲမှာတော့အင်းနီချင်းထက်နိုင်ငံက3,000-4,000နီးပါးနဲ့အများဆုံးဖြစ်ပြီးအနောက်နိုင်ငံတွေတဲကတော့ပြင်သစ်ကအများဆုံးအဲဒီနောက်ကမှဗြိတိန်ဂျာမနီနဲ့အီတလီနိုင်ငံတို့ကနံပါတ်ဆင်လိုက်အများဆုံးလာကြတာလို့ဆိုပါတယ်ကမ္ဘာလက်ခီးတဲ့တွေပိုရောက်လာရေးအတွက်ရည်ရွယ်ပြီး eco tourism cultural tourism community based tourism စတဲ့ကဏ္ဍအမျိုးမျိုးခွဲပြီးတဘာဝတည်ရန်စားတာပေါ်ကျော်သွားတဲ့သမိုင်းဝင်နေရာတွေမြစ်ချောင်းတွေနဲ့ကန်တွေကိုအခြေပြုပြီးတော့မြန်မာအစိုးရကဆွဲဆောင်ခေါ်ယူနေပါတယ်။ဒါပြင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံသားတွေအတွက်ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပြုကြောင်းအစိုးရကကြေညာထားပြီးတရုတ်ခီးသွားတွေကလည်းအခုနှစ်အောက်တိုဘာလ10ရက်နေ့ကစလို့စရောက်ဗီဇာလျှောက်လို့ရတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။